地方第二台卖去去把人把他杀不花收不花的工作都能集中到再到这下他比你们做不要的给过了你的地工作呢工作都阿姨妈跟阿姨去那么大大都能也收拾到不要再把手
နိုင်ခဲ့တဲ့အလောက်ဖြစ်လို့လည်းပဲအခက်အခဲများစွာရင်ဆိုင်ကြုံတွေ့ရခြင်းဖြစ်ပါစိတ်အလောက်ဖြစ်တာကတကြောင်နောက်အလေးချင်းနေသေးတာကတကြောင်တန်ခရာတလျှောက်လုံးဝနေပြီးတော့မှအလေးလာရင်နေပေါင်းဖြစ်တာကတကြောင်အဲ့ဒါလို့ကြောင်ကြောင်အရရကြောင်အခက်အခဲမျိုးမျိုးနဲ့ရင်ဆိုင်ကြုံတွေ့ရတာဖြစ်ပါတရားလို့အားထုတ်တဲ့အခါနည်းကိုပြပြပြင်းပြင်းတည်သွားပြီနားလည်သွားပြီဆိုရင်တော့တရားအလုံးတော့လွယ်တဲ့အလုပ်ပါဘာလို့မှမရှိတော့ပါလွယ်ကူဆုံးတော့အလုပ်ပါပဲထမင်းစားတာထက်လွယ်ပါလေထမင်းစားတဲ့အခါဝါးတယ်ခွန်တယ်ဝါးတယ်ပြူရတယ်တရားအလုပ်ကတော့နေလန်းတည်သွားရင်ရှိတာလေးတည်နေအောင်များလေးပါဒီနေ့တို့ယောဂီသူတော်ကောင်းအပေါင်းတို့နေရာဖြင့်ခက်ခဲကြုံတွေ့နေရတယ်ဆိုတာအတွင်းကိုနေပြုပြီးတော့မှဖြစ်ပေါ်နေတဲ့ကိလေသာနေဝရဏတရားကြောင့်အခက်ခဲကြုံနေရခြင်းဖြစ်ပါအဲ့ဒီကိလေသာနေဝရဏတရားတွေကိုမိမိတို့ကမ္မထံရှုမှတ်ပွားများတဲ့အချိန်ကမ္မထာများစွာလည်းကတစ်ခုခုကိုပြပြပြနေရွေးချယ်ပြီးတော့မှအလေးချင်းများများလုပ်ရင်ကိလေသာတွေပါးဝနိုင်ပါကိလေသာပါရင်အတိညာတွေတိုးပွားလာတာဖြစ်ပါအဲ့ဒီအတိညာတွေတိုးပွားလာမှလွယ်လွယ်ကူကူလေးကိလေသာကိုဖယ်ရှားတုတ်တင်နိုင်သလိုခန္ဓာရဲ့အရှိကိုလည်းပဲရှင်းရှင်းလင်းလင်းပြပြပြတင်နိုင်ခွင့်ရှိမှာဖြစ်ပါအဲ့တော့အဲ့ဒီအတိဉာဏ်ချက်ကိုရေးဟာစတင်ပြီးတော့လေးချက်နဲ့နေရာမှာပါရှိဖို့လိုတယ်ဆိုတဲ့အခါစိတ်ရဲ့ဒီချင်းနေတဲ့မူလို့ဆိုရတယ်တမာတိရှိဖို့လိုတာဖြစ်ပါတမာတိရှိဖို့ဆိုတာတမာတိဆိုတာဘာလဲစိတ်ရဲ့ဒီချင်းနေတဲ့မူတမာတိလို့ခေါ်တာဖြစ်ပါအဲ့ဒီစိတ်ရဲ့ဒီကြည်နိုင်တဲ့မှုရရှိရဲ့အတွက်ဓမ္မာတိကိုဘာနဲ့ပြောထောင်တာလဲဆိုရင်တတိဝရိယဆိုတဲ့မဲ့ခင်နှပါနဲ့ပြုစုပြောထောင်တာဖြစ်ပါအဲ့တော့တတိဝရိယဆိုတာတတိဟာအမတန်မှအရေးကြီးပါတတိကအရေးကြီးလို့ဗုဒ္ဓဘုရားရှင်နဲ့ပြောမြဲမပြတ်အပမဒေနဘိခဝေသမ္မာဒေထာလို့ကိုရဘုရားရှင်အရေးမကြီးရင်ငြိမ်ထပြီးဟောယုံရှိတဲ့ဗုဒ္ဓကအချိန်4000ကျော်တဲ့အချိန်တစ်ဖွာဖွာနိုင်မိန်တော်မူခဲ့တာဖြစ်ပါတယ်။ကိုရဘုရားရှင်ဘုရားဖြစ်တော်မူပြီးတဲ့နောက်ဟိုဣတိပတနာမိကတုံတော်မှာစတင်ပြီးတော့ဓမ္မစကြာဟောတဲ့အချိန်မှာလည်းပဲဘုရားဗျာရှင်နေပြီတတိကိုအရေးကြီးလွတ်တဲ့အတွက်ကြောင့်တမ္မာတတိဆိုပြီးမကင်ရှပါလဲမှာဓမ္မအပေါင်းနဲ့နေရာချင်းထည့်ပြီးတော့ဟောထားတာဖြစ်ပါဘုရားဗျာရှင်ရဲ့ဘဝအလယ်လတ်မှာရှိတဲ့တာဝတိဒီမုံစီတုံဆွေချောင်းမှာကိယောင်ဝိလျောပရိသံစံပြောနေတော်မူတဲ့အချိန်မှလည်းပဲနာနဲ့အတိတ်နာနဲ့တိတ်အပမဒေနတမ္မာဒေထအပမဒေနတမ္မာဒေထမမေ့မလျော့ပပုံမဆသောသတိတရားလက်ကင်ထားပြီးကြိုးစားကြလို့အရှင်အမေမိတ်မာတော်မူပါဒါနဲ့နောက်ဆုံးပရိနိဗ္ဗာန်စံဃာနိအချင်းခံကာလမှာ45နှစ်လုံးလုံးမှာဟောကြားတော်မူထားတဲ့တရားအားလုံးကျင့်ချောင်းပြီးတော့ဘုရားဘုရားရှင်မိန်မာသွားတဲ့စကလုံးကဟန္တာဒာနိပိတ်ခွေအမန္တရာမိဝောဝယဓမ္မသင်္ခါရအပမဒေနသမာဓိထာစသာလူတဘဝဆိုတဲ့ဓမ္မဟာသင်္ခါရသဘောဖြစ်တဲ့အတွက်အစင်ထဝရရှိလျောနေတဲ့ယုံနာခန္ဓာတွေ့ရဲ့သဘောဓမ္မအဲချင်းပဲအခါကာလမှာပြက်စီးမယ်ဆိုတာမတည်နိုင်ဘူးဒါကြောင့်အဲ့ဒီမပြက်စီးခင်အချိန်ခံကာလမှာသဘောဓမ္မလို့ဆိုရတယ်သင်္ခါရသဘောတရားကိုအတိညာနဲ့ နေအောင်ကြည့်နိုင်ရဲ့အတွက်တတိရှိရှိနဲ့ကြိုးစားပွားများအားထုတ်နေရခဲ့ချာဆိုပြီးတော့နောက်ဆုံးအနေနဲ့မိန်မောင်တော်မူခဲ့တာဖြစ်ပါတယ်အဲ့တော့တတိဟာအမတန်မှအရေးကြီးပါတယ်ယောဂီယောဂီလို့ခေါ်နေခြင်းဟာရှင်ဆက်တတ်လို့ယောဂီလို့ခေါ်ခြင်းဖြစ်တယ်ပါနဲ့ရှင်ဆက်ရတာလဲဆိုရင်တတိနဲ့အစဉ်အမြဲရှင်ဆက်ထားတာဖြစ်ပါတယ်တတိကိုအဖို့လောက်တာဖြစ်ပါတယ်ယောဂီဟာအများကြီးရှိပေမဲ့အခုဓမ္မယုံတွင်းထဲမှာဆိုရင်အနည်းဆုံးယောဂီ250 300ဝန်းကျင်တော့ရှိတယ်အဲ့ဒီ250 300ဝန်းကျင်တော့ရှိပေမဲ့လို့အဲ့ဒီ250 300ကျော်သောယောဂီတွေအချင်းချင်းအပြန်ပြန်လန်းလန်းအဖို့လောက်ရတာမျိုးမဟုတ်ပါဘူးတွင်ထဲမှာရှိတဲ့တတိနဲ့အဖို့ပြုတ်တာမှာဖြစ်ပါတယ်ဘောရသည်တတိနဲ့နေရင်တတိနဲ့နေတတ်ဖို့ဒီအရေးကြီးတာဖြစ်တယ်တတိရှိမှသမာဓိလည်းဖြစ်နိုင်ခွင့်ရှိတယ်တတိရှိမှဉာဏ်လည်းဖြစ်နိုင်ခွင့်ရှိတာဖြစ်ပါတယ်ဒါကြောင့်သမာဓိနဲ့ဉာဏ်ဖြစ်နိုင်ရေးအတွက်တတိဟာအမတန်မှအရေးကြီးပါတယ်ဒါကြောင့်ဘုရားဘုရားရှင်နေပြီးတော့ဘဝတစ်ခုမှာရှင်သန်နေတဲ့အထက်မှာဘုရားဘုရားရှင်အသက်တည်လွန်ခြင်းနဲ့ရှင်သန်ခြင်းဆိုတာပါနဲ့ဒိဋ္ဌာပိမိန်တော်မူသလဲတတိနဲ့ဒိဋ္ဌာတာဖြစ်ပါအပမတော်အမတံမတံပမတော်မစ္ဆုနောပဒံအပမတာနာမိယံတိရေပမထာယထမတံတတိပေါ်၍မိမိလျော့လျော့နေသူတို့ဟောအသက်ရှင်နေမဲ့ရှင်သာနေတယ်လို့ခေါ်လို့မရဘူးတဲ့တက်ရှိပေမဲ့သိနေတာနဲ့အတူတူပဲတတိမရှိဘဲနဲ့ရှင်သန်ခြင်းဟာပေတာနဲ့တူတယ်တတိဇေယလက်ကျင်ထားပြီးတော့ကျူဆန်းပွားများနေတဲ့ပုဂ္ဂိုလ်တို့ဟာပေသွားပြီမဲ့လို့ပေတယ်လို့မခေါ်ထိုက်ဘူးလေနိဗ္ဗာန်ရှိရာကိုပွားနေတယ်လို့ပဲဆိုထိုက်တယ်တဲ့ဒီနေရာမှာဗုဒ္ဓကဘဝတစ်ခုကိုရှင်သန်ခြင်းသေလွန်ခြင်းဟာဘာနဲ့တိုင်တယ်လဲဆိုရင်တတိနဲ့ဒိဋ္ဌိနာဖြစ်ပါတတိရှိတဲ့ဘဝဟာရှင်သန်နေတဲ့ဘဝဖြစ်တယ်။တတိမရှိတဲ့ဘဝဟာသေတဲ့ဘဝဖြစ်တယ်။ဘာတွေရှင်သန်နေတာလဲ။ဘာတွေသေတယ်လဲဆိုတာ။တတိမရှိဘူးဆိုရင်ဝိရိယလည်းမဖြစ်နိုင်ဘူး။သမာဓိလည်းမဖြစ်နိုင်ဘူး။ဉာဏ်လည်းမဖြစ်နိုင်ဘူး။တတိဝိရိယဉာဏ်ဝိရိယတို့သမာဓိတို့ဉာဏ်တို့သေနေခြင်းမှာပေချင်းအစိတ်ခေါ်တယ်လို့ဗုဒ္ဓကမိန်တော်မူခဲ့တာဖြစ်ပါတယ်။အကြောင်းတတိတရားဟာဘဝကိုအတိတ်ပဲရှိရှိရှင်သန်ခြင်းနဲ့တောင်ကိုရှိရှိရှင်သန်ခြင်းနဲ့အနိတာရရှိရှိရှင်သန်ခြင်းနဲ့ဆိုရင်တတိမရှိလို့မဖြစ်ပါဘူး။တတိဟာအရေးတကြီးရှိရမယ့်အရာလည်းဖြစ်တယ်။သိရမယ့်အရာလည်းဖြစ်ပါတယ်။တတိရှိရှိနဲ့နေနေနဲ့စွမ်းအားရှိရဆိုရင်ဝါမှာနေရကျွလဲညက်တယ်တေရကျွလဲနှပ်ပါလေဒါကြောင့်တတိဟာလောအမတန်မှအရေးကြီးတယ်တတိဆိုတာမကျင်ရှိပါတဲ့မှာအခြားတရားတွေကပူရာလွန်လာရှိပါတယ်ဝိရိယလွန်သွားတဲ့ဆိုရင်လဲစိတ်တွေကနေပြန့်လွဲ့ပြေးလွှမ်းလှောက်ရှားမှုတိတ်များတယ်အမျောစိတ်တွေတိတ်များတာဖြစ်တဲ့အတွက်တည်ငြိမ်မှုပြည့်မရနိုင်ဒါကြောင့်ဝိရိယလည်းပဲလွန်တတ်တာရှိပါတယ်။ရော့သွားမယ်ဆိုရင်လည်းမကောင်းပါဘူး။ပူရင်လည်းမကောင်းပါဘူး။အဲ့တော့သမာဓိကလည်းပဲထိုနည်းတူစွာပဲ။သမာဓိမရှိရင်လည်းတည်ငြိမ်မှုမရှိဘူး။သမာဓိလွန်ကဲသွားပြီဆိုရင်လည်းပဲငိတ်ငြီးသွားတတ်ပါလေ။သမာဓိလည်းလွန်လို့မကောင်းပါဘူး။ဉာဏ်လည်းပဲထိုနည်းတူစွာပဲ။ဉာဏ်မှမရှိမဖြစ်လို့အပ်ပေမဲ့ဉာဏ်လွန်သွားရင်ရှုပ်ွက်တဲ့ရှုပ်ချက်ဟာတဲ့နေပါလက်ကနဲ့ဒီလိုရှုတာမာနေပါလက်နဲ့ဟိုလိုကရှုချင်လိုက်ပါသေးတယ်ဒါညံလုံးနေတာဖြစ်ပါအဲ့ဒါလိုအခြားမဲ့ခင်တွေကနေပြီးလိုတာလွန်တာရှိပြီမဲ့လို့လွန်နေပူတယ်လို့ရှိပြီမဲ့လို့တတိကြတော့ပူသွားတယ်လို့ဘယ်တော့မှရှိပါအစင်အမြဲလိုအပ်နေဆဲပါပဲတတိယပိုးတယ်လွန်တယ်လို့မရှိတဲ့တရားဖြစ်တဲ့အတွက်ကြောင့် အရှင်အမြင်ရှိနေဖို့လိုအပ်ပါလေပူသွားတယ်ဆိုတာမရှိစေရပါမရှိရပါပူသွားတယ်လို့မရှိပါအဲ့တော့တတိဟာလိုတာသာရှိရင်ပူတာမရှိပါအဲ့တော့စောစောကပြောတဲ့အဲ့ဒီမက်ကင်နေမက်ကင်နေရော့နေတယ်လိုနေတယ်ဆိုရင်တတိနဲ့ဖြည့်ရတာဖြစ်ပါတတိရှိမှပြောခဲ့ပြီးပါပြီဝိရိယတွေသမာဓိတွေဉာဏ်တွေဖြစ်ခင်ရပါတယ်ဒါကြောင့်တတိတရားကိုမြင်ရှိဖို့အတွက်အမြင်လေ့ကျင့်ရတာဖြစ်ပါအဲ့တော့လေ့ကျင့်ရမှာတတိအမြဲတမ်းရှိနေဖို့လေ့ကျင့်ရမှာဖြစ်ဘာနဲ့လေ့ကျင့်ရမှာလဲဆိုဝိရိယနဲ့လေ့ကျင့်ရမှာဖြစ်ပါပေါ်ပေါ်မှာလေ့ကျင့်ရမှာလဲဝင်နဲ့လေထွက်တဲ့လေရဲ့ပုံမှာလေ့ကျင့်ရမှာဖြစ်ပါဝင်လေထွက်လေဆိုတဲ့နာဒီဖြားမှာလူတိုင်းဝင်လေထွက်လေရှိနေတာဖြစ်ပါဝင်လေထွက်လေမရှိဘဲနဲ့ရှင်သာနေတဲ့သတ္တဝါဆိုတာကမ္ဘာမှာဘယ်သတ္တဝါမှမရှိပါဘူးတဲ့ရှင်နေကြတဲ့သတ္တဝါတိုင်းဟာဝင်လေထွက်လေဆိုတာရှိစမြဲပဲဖြစ်ပါလူတိုင်းမှာရှိဒါပေမဲ့လူတိုင်းသိခွင့်မရပါဘူးလေ့ကျင့်သူတို့မှသာလေရှိတာသိနိုင်ခွင့်ရှိတာဖြစ်ပါတယ်ဒါကြောင့်အဲ့ဒီတတိရှိဖို့အရေးအတွက်ပင်ကိုယ်ကရှိနေပြီးဖြစ်တဲ့ပင်ကိုယ်ကရှိနေပြီးဖြစ်တဲ့ဝင်လေနဲ့ထလေးလို့ဆိုရတယ်လေ့ကျင့်စရာကမ္မထံအာယလေးချင်းရမယ်နေရအဲ့ဒါဝင်လေထလေဒါကတော့ဥက္ကဋ္ဌသမာဓိတည်ဆောက်မှုအပိုင်းမှာအထူးအရေးကြီးတာဖြစ်တဲ့အတွက်ဒါကိုနောက်ပိုင်းရတော့ရှုပ်ခွဲ့ရအာယုံပြောင်းလဲနေဘယ်လိုရှုရမယ်ဆိုတာဟာဆက်လက်ပြီးတော့ညွန်ကြားသွားပါလိမ့်မယ်ဒီနေ့တော့တို့သူတော်ကောင်းပေါင်းတို့အနေအားဖြင့်မိမိတန်တမမရှိသေးတဲ့တည်ဝိရိယရဲ့ရှိဖို့ရှိနေပြီဖြစ်တဲ့တတိဝိရိယတွေကိုတိုးပွားကြိုးစားဖို့ဆိုတဲ့အပိုင်းမှာဒီဝင်လေနဲ့ထွက်လေလို့ဆိုရတယ်အာနာပါနတတိကမ္မထံကိုရှုပ်ွားတာဖြစ်ပါဒီနေရာမှာဘုရားဗျာရှင်ကလည်းအဲ့ဒီနေရာမှာတတိထားဖို့ဆိုပြီးတော့တတိထားရမယ့်နေရာကိုဗုဒ္ဓကရွေးချယ်ပြီးပြတာဖြစ်ပါတတိထားရမယ့်နေရာကဘယ်နှမျိုးရှိလဲ၄မျိုးရှိပါအဲ့ဒီတတိထားမယ်နေရာကဘာလဲကာယ ानु ပသနာတတိပဋ္ဌာန်ဝေဒနာ ानु ပသနာတတိပဋ္ဌာန်စိတ်ဓာ ानु ပသနာတတိပဋ္ဌာန်တမ္မာ ानु ပသနာတတိပဋ္ဌာန်တတိပဋ္ဌာန်တရား၄ပါးဆိုပြီးတော့မဟာတတိပဋ္ဌာန်သုတ်တန်ဆိုပြီးတော့တရားကျင့်ကြသူတိုင်းမတိမဖြစ်သိရမယ်အရာအဲ့ဒီမတိမဖြစ်သိရမယ်အရာဖြစ်တယ်လို့တရားအလုံးအာထုတ်တဲ့သူတိုင်းဟာလည်းပဲတိကိုသိရမယ်အရာတတိထားရမယ်နေရာဖြစ်ပါအဲ့ဒီတတိထားရမယ်နေရာတတိပဋ္ဌာန်တတိကတော့တတိပါပဲပဋ္ဌာဏကတိရမေရာရှင်းရှင်းပြောရရင်တော့တတိထားရမယ်နေရာအဲ့ဒီတတိထားရမယ်နေရာကဘာလဲกายะกูလို့အိမ်ပဲไอ้กูဆိုတဲ့ရုပ်တရားရဲ့အပေါ်မှာတတိထားတတိထားပြီးတော့ဂျိန်ဟာများစွာလေ့ကျင့်နေရအဲ့ဒါကိုအနုပတနာလို့သုံးတာဖြစ်ပါတယ်အနုပတနာကအနုဆိုတာကအချိန်ချင်းအခါခါအထပ်ထပ်အဖမှာအထပ်ထပ်ပတနာကရှုပ်ပွားအဲ့တော့အနုပသနာဆိုတာကကျိန်ပန်များစွာရှုပ်ွားဘာလို့ရှုပ်ွားရတာလဲရုပ်တရားကိုအချိန်ချင်းအဖန်ဖန်အထထရှုပ်ွားအဲ့ဒီအချိန်ချင်းအဖန်ဖန်အထထရှုပ်ွားတာမာနဲ့ရှုပ်ွားရတာလဲစတင်ပြီးရှုပ်ွားတဲ့အချိန်မှာတတိမြဲဖို့အတွက်ဝိရိယနဲ့ရှုပ်ွားတာဖြစ်ပါတယ်အဲ့ဒီမှာဝိရိယနဲ့ထပ်ခါထပ်ခါထပ်ခါထပ်ခါလေ့ကျင့်နိုင်လုံးမှတတိမြဲတာဖြစ်ပါတယ်ဒါကတော့တတိထားမယ်ရုပ်တရားလို့ဆိုရတယ်ကိုယ်ကာယအပေါ်မှာ ထားမယ်နေရာဆိုပြီးဗုဒ္ဓကနေမိန်တော်မူပါတယ်နောက်ထားရမယ်သတိထားရမယ်နေရာကစိတ်ရဲ့ဝေဒနာရဲ့ဘောမှာထားရမယ်စိတ်ဘောမှာထားရမယ်နောက်တင်ညာသင်္ခါရတို့ရဲ့ဘောမှာထားမယ်အဲ့ဒီထားစရာ၄မျိုးရှိတဲ့အထက်မှာဥက္ကဋ္ဌဒီနေ့စတင်ပြီးတော့ရှုခွားအားထုတ်တဲ့အချိန်မှာဘယ်ဘောမှာထားရင်အကောင်းဆုံးလဲဆိုတဲ့အခါကာယဆိုတဲ့ကိုယ်ရုပ်တရားရဲ့ဘောမှာထားတာအကောင်းဆုံးဖြစ်ပါကိုယ်ဆိုတဲ့ရုပ်တရားဆောသောနာတုံးကပြောတယ်ဝင်လေနဲ့ထွက်လေဒါလည်းပဲကိုယ်ပါပဲကာယပါပဲအဲ့ဒီအများကြီးကာယဆိုတာကအများကြီးပေါင်းစုထားတဲ့အရာကိုဆိုလိုခြင်းဖြစ်တယ်ကာယကကိုယ်ကိုယ်ဆိုတာကဘာလဲဆိုတာပေါင်းစုပေါင်းစုဆိုတာအများကြီးအများကြီးရှိတယ်မိနဲ့တရားထိုင်တဲ့အချိန်ကအချက်တော့ကြည့်ဥပါယရည်ဆိုတဲ့ဒီရုပ်တရားတွေဟာဘလောက်များသလဲဝင်တဲ့လေးလေးထွက်တဲ့လေးလေးပဲဝင်လိုက်ထွက်လိုက်ဖြစ်ပေါ်နေတယ်ကြောမှာလည်းပဲပူတယ်ညောင်းတယ်ကြိုက်တယ်စူးတယ်တင်းမဆုံအောင်မှာလည်းပဲပူတယ်ညောင်းတယ်ကြိုက်တယ်စူးတယ်ဒါတွေကကာယတွေပါပဲအဲ့ဒီကာယရုပ်တရားတွေကာယတွေပါပဲအများကြီးရတခါတရံကြတော့အဲ့ဒီမှာချွေးတွေထွက်တဲ့အချိန်ကကြတော့ပါတင်ရဲ့အပေါ်မှာရာကြီးရာကြီးနေဖြစ်နေတယ်အဲ့ဒါလဲကာယပါပဲနောက်ရင်မှာလည်းပဲရာသာတို့ရှန်နာတို့ကြောကလည်းပဲကြိုက်တာတို့ခဲတာတို့ဒေမဆုံရဲ့အောက်မှာလည်းပူတာတို့တူးကလည်းပဲကြိုက်တာတို့ပေါင်းတလုံးနေအဲ့ဒီမှာခြေတလုံးနေလည်းပဲတောင်းတာတို့အစရှိသည့်အဖြစ်အများကြီးပေါ်နေပါလိမ့်မယ်ဒါပေမဲ့အဲ့ဒီအများကြီးပေါ်တဲ့နေရာကိုအများကြီးလိုက်ရင်မဆုံးနိုင်တော့ဘူးပဲ့အရာကိုမှထိထိမိမိမသိနိုင်ပါဒါကြောင့်ထိထိမိမိပိန်ပိန်မိမိသိနိုင်ရဲ့အတွက်သမာဓိဖြစ်ပေါ်ရဲ့အတွက်အဲ့ဒီအများကြီးရှိတဲ့အထက်မှာတစ်ခုပဲပြီးပြီးပြီးပြီးရွေးရတာဖြစ်ပါရွေးချရတဲ့ကမ္မထာကပြောခဲ့ပြီးပါပြီအဲ့ဒါကဝင်လေနဲ့ထွက်လေအဲ့ဒီဝင်လေနဲ့ထွက်လေကိုလေ့ကျင့်နေတာကာယ ानु ပသနာသတိပဋ္ဌာန်လို့ခေါ်တာဖြစ်ပါအဲ့ဒီဝင်လေထွက်လေရဲ့အပေါ်မှာအစဉ်မြဲလေ့ကျင့်နေတာဝင်သွားရင်ဝင်သွားမှတိရတိဖို့အတွက်ဘာလို့ ਆ တာလဲဂယုစိုက်ရတာဖြစ်ပါဂယုစိုက်တယ်ဆိုတာတခြားမဟုတ်ပါဘူးဝိရိယပဲဖြစ်ပါအဲ့ဒီဝိရိယနဲ့ဂယုစိုက်လိုက်တဲ့အချိန်ကကြတော့ဒီဝင်လေထွက်လေရဲ့အပေါ်မှာဝင်လေထွက်လေရဲ့ရှိတဲ့နေရာကိုစိတ်အစဉ်ချရောက်နေခြင်းအဲ့ဒါသတိပဲဖြစ်ပါတယ်အဲ့တော့သတိပဲဖြစ်ပါတယ်သတိသည်အောင့်မေ့ခြင်းလို့ပါတာပြန်ပြင်မဲ့လို့ဒီနေရာမှာကတော့ဝင်လေထွက်လေလို့ဆိုရတယ်အာယုံရှိတဲ့နေရာရဲ့ပုံမှန်ချရောက်နေခြင်းစိတ်ချရောက်နေခြင်းဟာသတိဆိုရင်ပုံပြီးတော့နားလေရလွယ်ကူတာဖြစ်ပါအဲ့ဒီအပေါ်မှာအစဉ်အမြဲစိတ်ချရောက်နေဖို့ရည်အတွက်ဝိရိယနဲ့ကြိုးစားရတာဖြစ်ပါတယ်ကြိုးစားတဲ့အခါမှာအနုပသနာဆိုတဲ့အသေးထခါထခါလေးချင်းပွားများအားထုတ်ရတာဖြစ်ပါအဲ့ဒါလို့ထခါထခါလေးချင်းပွားများအားထုတ်တဲ့အခါဒီတစ်ခုတည်းကိုပဲပိန်ပိန်မိမိတည်လာနိုင်ရဲ့အတွက်လေးချင်းပွားများအားထုတ်ပါမယ်အားထုတ်တဲ့အချိန်ဝင်သွားတဲ့လေဝင်သွားတဲ့အချိန်မှာဝင်သွားမှာတည်ပါစေထွက်သွားတဲ့အချိန်မှာထွက်သွားတဲ့အချိန်မှာဒီဝင်နဲ့ထွက်တဲ့လေကနေပြီးတော့မှထွက်သွားတာကိုသိပါစေသိသွားပြီးပြီအစင်းနဲ့လေ့ကျင့်လို့သိလာပြီးပြီဝင်နဲ့လေထွက်တဲ့လေကိုယူယူလေးသိနိုင်ပြီးဆိုတဲ့အချိန်ကကြတော့နောက်တစ်ဆင့်တက်ပြီးတော့ဝင်လေနဲ့ထွက်လေမတူတဲ့သဘောအကဲခါမှာဖြစ်ပါတယ်မတူတဲ့သဘောအကဲခါပါမယ်ဝင်နဲ့လေနဲ့ထွက်တဲ့လေဟာဘလို့မှမတူပါဘူးလက်တွေ့အဆန်းသာကြည့်လို့ရပါတယ်ဘုရားဖရာရှင်ရဲ့တရားဒေသနာတော်တွေဟာမိမိတို့ရဲ့ခန္ဓာမှာရှိတဲ့အရာကိုပေါ်ပြထားခြင်းဖြစ်ပါတကယ်ရှိနေတာကစာအုပ်ထဲမှာမဟုတ်ပါဘူးခန္ဓာမှာပဲဖြစ်ပါအဲ့ဒီခန္ဓာမှာရှိတဲ့အဲ့ဒီမှာမိမိတို့ရဲ့ကိုယ်ခန္ဓာမှာရှိနေတဲ့ထိုသဘောသဘောအရကိုလေ့လာစမ်းသပ်ကြည့်လို့ရပါလေတိဋ္ဌသမောဆိုတဲ့အတိုင်းကိုတိန်ညက်အောင်ကိုတိန်သိအောင်ကြိုးစားကြည့်လို့ရတာဖြစ်ပါလက်တွေ့စမ်းသပ်လို့ရတာဖြစ်ပါစိတ်ကူးရင်လည်းဟောထားတဲ့တရားမဟုတ်ပါဘူး ဗုဒ္ဓဂုရောရင်ကနေပြီးတော့ကုရုဝေလတောင်းမှာ6နှစ်တို့ကာလပလုံးဒီဘဝခန္ဓာရဲ့ဖြစ်ခြင်းပြက်ခြင်းသဘောတွေကိုအရှင်အမြဲလေ့ကျင့်ပြီးတော့မှသိရှိလာတဲ့အချိန်မှာငြိမ်းချမ်းရေးဆိုတဲ့တရားကိုပြည်ပြည်ပြင်းပြင်းရရှိသွားတဲ့အတွက်တပည့်သားသာဝကတွေလည်းပဲထိုနည်းကိုဗုဒ္ဓကနေပေးခဲ့ခြင်းဖြစ်ပါတယ်ဒီနေရာမှာကဒီနည်းကဟဲလိန်တော်ဘုန်းကြီးရဲ့နည်းမဟုတ်ပါဘုရားရဲ့နည်းဖြစ်ပါအဲ့တော့ဘုရားဖရာရှင်ရဲ့အဆုံးအမနိလန်းနေပဲဖြစ်ပါတယ်အဲ့ဒါကိုဘုရားရဲ့အဆုံးအမနိလန်းဆိုပေမဲ့လို့ဘုရားရဲ့သံတမ်းမှာရှိတာမဟုတ်ပါဘူးယောဂီတို့ရဲ့အတိအသေးသောခန္ဓာမှာရှိတာဖြစ်ပါရှိတာကိုသိနိုင်ရေးအတွက်အရှင်အမြဲလေ့ကျင့်သိပါအခုဝင်လေနဲ့ထွက်လေဆိုတာတကယ်ရှိနေတဲ့အရာတဘောဓမ္မတဘောပဲဖြစ်ပါအဲ့ဒီတကယ်ရှိနေတဲ့အရာကိုသိနိုင်ဖို့ဆိုတာလေ့ကျင့်ရပါမယ်လေ့ကျင့်တဲ့အချိန်စာတုံးကတော့ပြောခဲ့ပြီးတဲ့အတိုင်းဝင်လေနဲ့ထွက်လေကိုယူယူပဲသိနိုင်ပါလိမ့်မယ်နောက်ပိုင်းကျတော့ဝင်လေနဲ့ထွက်လေမတူတဲ့သဘောကိုကဲခတ်မယ်အကဲခတ်နိုင်လုံးမှသိမှာဖြစ်ပါလေမတူဘူးဆိုတာဘလို့မတူသလဲဒါကိုစူးစမ်းကြည့်ဖို့လိုအပ်ပါတယ်ဘလို့မတူတယ်ဝင်တဲ့လေကလုံးတယ်ထွက်လေကတော့ကျဲဝင်တဲ့လေကအေးတယ်ထွက်လေကနှွေးတယ်မတူပါဘူးဘလို့မတူအတူတဲ့သဘောလေးဟာဝင်လေနဲ့ထွက်လေရဲ့မတူသောမတူတဲ့သဘောလေးကိုတစ်ချက်နှစ်ချက်လေးပဲဖြစ်ဖြစ်အကဲခံလို့သိလာနိုင်တဲ့ဆွမ်းအားရှိကိုကိုကိုတစ်ချက်လေးသိတယ်တစ်ချက်လေးပဲဂျင်းနာမှုရမှာအဲ့ဒီဂျင်းနာမှုတည်သူတော်ကောင်းတတ်ခံရဲ့အကင်းတက်ဖြစ်သွားစီတယ်ဘဝထဲမှာချိန်နှမှုရှာလို့ရတယ်ဆိုတာကိုယ်တိုင်ယုံကြည်သွားမှဖြစ်ပါတယ်အဲ့ဒီအချိန်မှာအလုတ်လောက်အောင်မှာအလုတ်လောက်အောင်မှာကြောက်ရွံ့ခြင်းနောက်တွန့်ခြင်းမရှိတော့ပါဘူးရေရှင်းတဲ့တတိဆိုတာပြီးပြီးပြင်းပြင်းရှိလာတာဖြစ်ပါတယ်ဟောတကယ်လို့ကြည့်တော့အဟုတ်သည့်နိုင်တဲ့အရာပါလားဆိုတာကိုယ့်ကိုယ်ကိုယုံကြည်မှုအင်အားနေရှိလာနိုင်ပါတယ်အဲ့ဒီအင်အားရှိတဲ့ယုံကြည်မှုကိုခြေခံပြီးကြိုးစားလိုက်မယ်ဆိုရင်ဝင်လေနဲ့ထွက်လေရဲ့မတူတဲ့သဘောလေးကိုကဲခါရမှာနေဝင်လေတစ်ခုတည်းကိုပဲမတူတဲ့သဘောတွေရှိနေတယ်ထွက်လေရဲ့တစ်ခုတည်းကိုမတူတဲ့သဘောတွေရှိနေတယ်အဲ့ဒါကိုသိအောင်စူးစမ်းလေ့လာအောင်မှာဖြစ်ပါစိစိဆတ်ဆတ်ကဲခါတာပါမယ်ပြောခဲ့ပြီးပါပြီပထမကဝင်လေထွက်လေလေကိုသိနေလေဝင်သိမယ်နောက်ကျတော့ဝင်တဲ့လေနဲ့ထွက်တဲ့လေမတူတဲ့သဘောကိုသိလာနောက်တော့ဝင်လေတစ်ခုတည်းကိုမတူတဲ့သဘောကိုသိလာထွက်လေတစ်ခုတည်းရဲ့သဘောကိုမတူတဲ့သဘောကိုသိလာဘလို့မတူသလဲဆိုတဲ့အခါဝင်သွားတဲ့လေဝင်သွားတဲ့အချိန်တစ်ခါတရံတူတူလေးဝင်တာရှိတယ်တစ်ခါတရံတို့ရှေ့ရှေ့ဝင်သွားတာရှိတယ်ထွက်တဲ့လေလည်းပဲထူနီတူစွာပဲတခါတရံညတော့တူတူလေးဝင်သွားတာရှိထွက်သွားတာရှိတယ်တခါတရံညတော့ရှေ့ရှေ့ထွက်သွားတာရှိတယ်အော်တစ်ချိန်နဲ့တစ်ချိန်တစ်ခါနဲ့တစ်ခါမတူပါပဲလားလို့စိတ်ထဲကနေဆုံးဖြတ်ချက်ကြလာတဲ့အချိန်စိတ်ဝင်စားစရာတစ်ခုရဲ့လို့နားလည်သွားပါတယ်အလောက်အမှန်တမ်းမှစိတ်ဝင်စားစရာကောင်းပါတယ်ခန္ဓာကမိမိတို့မသိနိုင်ကြသေးတဲ့အတွက်ကြောင့်ပြင်ပမှာရှိတဲ့အာယုံ၅ပါးရဲ့အပေါ်မှာကျဆားတဲ့စိတ်နဲ့နေနေကြတယ်တကယ်တော့အပြင်မှမှရှိတဲ့အာယုံ၅ပါးနဲ့ကျဆားပြီးနေရတဲ့စိတ်ကတိတ်ပင်ပန်းပါရှုပ်ထွေးပါပူလောင်ပါအတွင်းအစ္ဆတဘိန်းဆိုင်ရာမှာရှိတဲ့ဒီဝင်လေနဲ့ထွက်လေကိုတေးသေးချာချာဆူဆူဆိတ်ဆိတ်အကဲခတ်ကြည့်လိုက်တဲ့အချိန်မတူတဲ့သဘောလေးများတိတိလာတဲ့အနေထားကြရင်ငြိမ်းချမ်းမှုတည်ငါလေးတည်ငါလေးရရသွားမှာဖြစ်ပါအဲ့ဒီတင်ငါလေးကနေချိန်နှံ့မှုအခိုက်အတန့်လေးအခိုက်အတန့်လေးရရသွားမှာဖြစ်ပါအဲ့ဒီအချိန်မှာစိတ်ဝင်စားလာစိတ်ဝင်စားလာရင်စူးစမ်းလာလေလာခန္ဓာဟာပါသဘောရှိတယ်လေလို့စူးစမ်းလေလာလေတိတိသွားရင်ဒီဘဝခန္ဓာဟာအင်မတန်စိတ်ဝင်စားစရာကောင်းတဲ့အချက်ပါပဲဒီနေ့နောက်နိုင်ငံနေထုတ်လုပ်လိုက်တဲ့အဲ့ဒီဒီကွန်ပျူတာတို့နောက်ပြီးတော့မှအင်တာနက်တို့ဆိုတာဟာပြင်းစရာကောင်းပါလေတွင်အစ္ဆတဘိန်ဆိုင်ရာမှာရှိနေတဲ့ဘဝခန္ဓာအဲ့ဒီထက်အစာပေါင်းများစွာစိတ်ဝင်စားစရာတိတ်ကောင်းပါလေနည်းနည်းသိရရင်နည်းနည်း จีนะหมู่ผิดปอสิเนี่ยเนี่ยเนี่ยเนี่ยจีนะหมู่ผิดปอเลยถ้าก็บลีจีนย้ายใส่เวรซ้าเสียก้องเลยฉิดดิเนาะตะนี้อาชิมิมิรุอเนเนี่ยลีจีนย้ายล่ะเนี่ยครับอติญญ์นี่แหละผิดล่ะอติญญ์ผิดเนี่ยตีใส่ตีหลานในคว้นชื่อบาไอ้ไอ้ด้วยบาชื่อโหลดเลยซอซอก็ပြောတယ်ใส่เยตีจีนใหญ่แต่ผู้ชื่อผู้ด้วยโหลดาผิดป่ะไอ้นี่ด้วยตุตฤก็นี่ตริทาပြီးတော့วิริยะเนี่ยอศีแน่เล่จิ่นเนี่ยล่ะဖြစ်ပါတယ်ဒါကြောင့်ဒီနေ့เลล่าရှိဘူးဘွားများအထောက်အမဲ့นี่ก็တော့ဝင်လေနဲ့ထွက်လေကိုဒီမှာရှိတဲ့ယောဂီအစ်စ်တွေကယူယူလေးဝင်နဲ့လေကိုဝင်မှန်းသိအောင်တริทาตริทาပြီးလို့တိလာပြီးဆိုတဲ့အချိန်ကကြတော့ဝင်လေလို့ရှုံမဘွားများထွက်သွားတယ်လေထွက်သွားတဲ့အချိန်မှာထွက်မှန်းသိအောင်ตรีทาတော့ตีละได้เฉยมาถั่วเลลุอะตะโลနှလုံးသွင်းရမှာဖြစ်ပါတယ်จิตတ်มาตีมาဖြစ်တယ်မจิตတ်ရင်မตีပါဘူးအဲ့တော့จีလဲจีရမယ်ตีလဲตีရမယ်မှလဲမှရမှာမယ်အဲ့ဒီ3ချက်ပြီးတထแท้ใกล้เลยอ่ะပါสักလုံးก็တော့3คู่ပါပဲလုံးလုံးได้เฉยတစ်ချက်แท้ပါပဲจีလို့ตีลาပြီးဆိုတဲ့နေท้ายော့ธรรมမှတ်ချက်လေးတွင်းပြရမှာဖြစ်ပါဘာလို့မှားရတာလဲဆိုတတိမြဲဖို့မှားတာဖြစ်ပါလေအဲ့တော့တတိမြဲဖို့အတွက်ထောက်ကူမှုအင်အားအကောင်းဆုံးသောအရာနှစ်ခုရှိပါတယ်အဲ့ဒါကဘာလဲတတိရဲ့ဝိရိယရဲ့တင်ညာရဲ့ဒီနှစ်ခုဖြစ်ပါတယ်ဝိရိယကဂယုစိတ်တယ်တင်ညာကမှားရတယ်အဲ့ဒီဂယုစိတ်ချင်းမှားရခြင်းဆိုတဲ့အဲ့ဒီနှစ်ခုတည်တတိဝင်လေထွက်လေရဲ့အပေါ်မှာတတိအစဉ်ရှိနေဖို့အရေးအတွက်လေ့ကျင့်ရခြင်းဖြစ်ပါလေ။ဒါကြောင့်ဝင်တဲ့လေကိုဝင်မှန်းသိအောင်ဝင်တဲ့လေကိုကြည့်တတ်ကြည့်ဆိုတာပဂရိမျက်စိနဲ့ share ကြည့်ရတာမျိုးမဟုတ်ပါဘူး။စိတ်ဦးကဝင်တဲ့လေထွက်တဲ့လေရှိတဲ့နေရာကိုပြီးပြီးပြင်းပြင်းလဲထားရမယ်လို့ဆိုလိုတာဖြစ်ပါလေ။အဲ့ဒါကိုစာလုံးသုံးတော့ယောနိသောမနာတိကာလာနှလုံးသွင်းမှန်လို့ပြောတာဖြစ်ပါနှလုံးသွင်းမှန်တယ်ဆိုတော့တို့မြန်မာလိုရှင်းရှင်းလင်းလင်းလေးနားလည်ဖို့ဆိုတာကဘာလဲစိတ်ဦးလက်တဖို့လို့အပ်ပါလေစိတ်ဦးလက်မှန်လို့ဆိုလိုပါစိတ်ဦးလက်မှန်ဘာပဲကိုစိတ်ဦးလက်ထားမှာလဲဆိုရင်ဝင်တဲ့လေနဲ့ထွက်တဲ့လေရှိရမှာစိတ်ဦးအမြဲတမ်းလက်ထားမှာအပြင်ပဟိတအာယုံကိုမလက်ရဘူးလေအဲ့ဒါစိတ်ဦးလက်မာပါပြီအာယောနိသောမနတိကာရဖြစ်သွားပြီအကြောင်းယောနိသောမနတိကာရဖြစ်ဖို့အရေးအတွက်ဘာလို့ရတာလဲစိတ်ဦးလက်တာဝင်လေထလေနှစ်ခုပဲရှိတယ်အခြားအရာမရှိဘူးအတလို့ဆုံးဖြတ်ထားနိုင်ရမယ်အခြားအရာတွေဟာဟိုတွေ့ဒီတွေ့အတွေ့တွေဝင်လာရင်အဲ့ဒါအတုတွေပဲအစ်စ်ဘာတစ်ခုမှမရှိဘူးအဲ့ဒါတွေကနောက်ပိုင်းမှာရှင်းပြပါလိမ့်မယ်အတွေ့ဆိုတဲ့စိတ်အဲ့ဒီစိတ်ဟာအတိတ်တွေရဲ့အစ်စ်မဟုတ်ဘူးအတုဖြစ်တယ်အမားမဟုတ်ဘူးအမားဖြစ်တယ်အာယုံမားတယ်အတိတ်မားတယ်ဖြစ်သွားပါလေဒါကြောင့်တရားထိုင်တဲ့အချိန်မှာဝင်လေထွက်လေပဲရှိတယ်အဲ့ဒီရှိတဲ့ဝင်လေထွက်လေကိုပဲသိနေဖို့လိုတယ်ဆိုပြီးတော့ဂယုတစိတ်ရှုဝါအားထုတ်ရမယ်ပြောပြပါပြီထပ်ပြောပါအောင်မယ်စိတ်ဦးကဝင်လေထွက်လေရှိတဲ့နေရာကိုလဲထားမယ်အဲ့ဒါကိုကြည့်တယ်လို့ပြောကြည့်တယ်ဝင်လေထွက်လေရှိတဲ့နေရာကိုကြည့်တယ်ကြည့်တော့ဝင်တဲ့လေဝင်သွားတာကိုသိရသိပြီးရင်ဝင်လေလို့မှတ်ထွက်တဲ့လေထွက်သွားတဲ့အချိန်မှာကြည့်ရမယ်ကြည့်တဲ့အချိန်သိလားသိရင်မှတ်ထွက်လေလို့မှတ်တောင်စိတ်ဝင်တစားလုံးပါရင်နာကျင်ခိတ်ခဲမှုမရှိပါဘူးအဲ့ဒီနာကျင်ခိတ်ခဲမှုရှိရဆိုတာအတွေ့အမျိုးမျိုးရှုပ်ရှက်ခံပေါ်တဲ့အတွက်ကြောင့်နာကျင်ခိတ်ခဲမှုစိတ်မငြိမ်များလို့ကြောက်ရုပ်ဖောက်ပြန်လာခြင်းဖြစ်ပါရုပ်ဖောက်ပြန်မှုမဖြစ်ခြင်းဘူးဆိုရင်ဒီဝင်လေထွက်လေကိုပဲအဲ့ဒီမှာမဝဝရှုပင်မဝဝရှိုက်ထုတ်ဒီလိုနဲ့လေ့ကျင့်ရမှာဖြစ်ပါအစတော့ဂယုတစိတ်လေ့ကျင့်ရမယ်နောက်ပိန်ကြတော့အဲ့ဒီမှာဘာလဲပုံမှန်တိုင်းလေ့ကျင့်ရမယ်နိုင်ဝက်ကျော်လိုက်ရင်ပုံမှန်တိုင်းလေ့ကျင့်အဲ့ဒါနဲ့တဏှာဤပြိခဏီးပြီဆိုတော့တဏှာဤပြိလာတယ်တဏှာဤကျော်လာတယ်ဆိုရင်တော့အဲ့ဒီဟာမမှပါနဲ့တော့ပြိနေဖို့ဒီလားလေပဒနာဖြစ်ပါလေစိတ်ကိုရှော့ထားတက်ဖို့လိုအပ်ပါလေဒီနေရာမှာ3ဆင့်စတင်ပြီးတော့ရှုပွားအားထုတ်တဲ့အချိန်မှာစိတ်ပါလက်ပါရှုပါအားထည့်ပြီးရှုပါ အာထဲမှာအာထုတ်တယ်လို့ခေါ်အာထဲပြီးရှုတယ်။နာယီဝက်ကြော်လိုက်ရင်ပုံမှန်အနေထားတဲ့ရှုအောင်။တနာယီကြော်ပြီးဆိုရင်ဒီတိုင်းပဲကြည့်နေလိုက်လို့ရပြီဖြစ်ပါတယ်။အထူးသဖြင့်ဘုန်းကြီးစကလုံးဘလောက်ဝဲမြောင်းအောင်ပြောပြောကိုလောက်ရမှာကဝင်လေနဲ့ထွက်လေပြီးနေဖို့ဒီကနေပဒနာအတိကဖြစ်တယ်လို့ရှင်းရှင်းလင်းလင်းဆုံးချက်ချက်ချပြီးတော့ရှုပွားအထောက်အပံ့ဖြစ်ပါတယ်။အလေးချင်များတဲ့ပုံကိုယ်လေးကြတော့မတူတဲ့သဘောအထိအကဲခါပါလိမ့်မယ်။အလေးချင်နည်းနေသေးတဲ့ပုံကိုယ်လေးကြတော့ဝင်လေထွက်လေဒီတိုင်းပဲဆက်လက်ပြီးတော့ရှုပွားအထောက်အပံ့ကြပါစို့။